ဖက်စစ်ဒေါ်လာယင်းနေ့အဖြစ်နဲ့ဆင်အာနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပိတ်ခတ်တာကြောင့်ရန်ကုန်မြို့မှာလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။အင်းစိန်မြို့နယ်တစ်ခုတည်းမှာပဲငေါဥထမင်းနဲ့ဒေဆုံးခဲ့တာပါ။ရန်ကုန်ကရရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီနေ့ဒေါ်လာယင်းနေ့မှာရန်ကုန်တိုင်းနေရာအနှံ့စစ ီခွဲလောက်ကစပြီးတော့ကာယံခဲ့ကြတာပါ။အသာစီတွေကာယံပြီးတိတ်မကြခင်မှာပဲရဲနဲ့စစ်တပ်ကရောက်လာပြီးတော့ပြည်သူတွေဘက်ကပြန်လည်ခုခံခဲ့ကြပါတယ်။မနက်စောပိုင်း6နာရီလောက်မှာလှိုင်းသာဘက်ကနေရောက်လာတဲ့ရဲနဲ့စစ်တပ်အင်အား200ဝန်းကျင်လောက်ရှိလို့ပြည်သူတွေလူစုခွဲပြီးတော့လမ်းကြားတွေဒဲကနေပျောက်ကြားစနစ်နဲ့တပိတ်ပြန်ဆခဲ့ပါတယ်။ညသကောင်ရဲ့အချိန်ကလေးကပြစ်ခတ်မှုတွေရှိခဲ့တဲ့အင်းစိန်မြို့နယ်ထဲမှာဒီကနေ့ညနေ9နာရီဝန်းကျင်အထိရရှိတဲ့စီးရင်တွေအရတော့တေဆုံးသူ5ဦးနဲ့ကြီထိပ်ပြီးဒဏ်ရာပြင်းထန်သူ3ဦးရှိထားပါတယ်။တေဆုံးသူ5ဦးဟာအင်းစိန်ရွာမဘက်က2ဦး၊ဖောက်ကန်ဘက်က2ဦးနဲ့အင်းစိန်ကခရက်ွက်တွေက2ဦးဖြစ်တယ်လို့မြေမာရှိနေသူတွေက VOA ကိုအတည်ပြုပြောကြားထားပါတယ်
။အဲ့တော့လမ်းကြားရဲဝင်ပြီးတော့ရမ်းပြီးတော့ဖြစ်နေ။အဲ့ရွာမဘက်တွေဆိုရယ်တပိတ်နဲ့တော့ဝေးရမစားဘူး။အဲ့ဒါကိုသူကလမ်းပစ်သွားတာ။လမ်းပစ်တော့ကလေးတွေရောသူရောလမ်းမရတဲ့လူတွေတော့ထိကြတာဘယ်လိုမျိုး။လောတဲ့ဒါရောဟိုတေးရောဒဏ်ရာပြင်းထန်တော့3ယောက်၊ကြာတော့5ယောက်ပေါ့။သူကရက်ွက်တဲ့မှာတချို့နေရာမှာသူကတက်ဆွဲရတဲ့နေရာလေးကြီးရဟိုရက်ွက်တဲ့တွေဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ပြန်သွားတယ်ပြီးတော့ရက်ကလမ်းမလမ်းကြီးတိုင်မြင့်တန်းလေးတို့ပင်းတော်လမ်းတို့လမ်းမတွေပတ်နေတယ်ခုလားဆိုပေါ်တော်ကလည်းဟိုဆိုင်တဲ့ကားတွေကိုဟိုမိပွန်တော်ကပြစ်သွားတယ်ကားပေါ်ကနေပေါ့အဲ့လိုပြစ်သွားတယ်လေကြီးရပါဒါမှမဟုတ်ဒီကကျွန်တော်တပုတ်တွေပါတော့မရဘူးဒါပေမဲ့တေးလို့တည်ကြတယ်ပဲအဲ့လိုရန်ကပြစ်သွားတာတော့ရှိတယ်အခုတော့ဟိုလမ်းတွေပေါ်မှာကားတွေဆိုင်ကြတယ်တိတ်မတွေ့တော့ဘူးကြလူသူတို့တွေပဲပတ်တယ်
တင်ကန်းကျောင်း16ရက်ကွက်မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဝင်ရောက်ပစ်ခတ်မှုကြောင့်တဦးတေဆုံးတယ်လို့မျက်မြင်တဦးက VOE ကိုပြောပါတယ
်ကျွန်တော်တင်ကန်းကျောင်း16ရက်ကွက်မှာတော့တယောက်တေသွားရေးမှာတင်ကန်းကျောင်း16ရက်ကွက်ဟိုဖျားလဲအကျော်ဟိုကပြန်မို့နောက်တယောက်ဖြတ်တိတာကျတော့ပြန်လာမပြန်လာမပြောနိုင်သေးဘူးကွာမှာပြီးတော့ဒီအခုတန်တူးမှနံပါတ်ကြီးထောက်ရှောက်မှာလဲအဲ့လိုမျိုးပေါ်နေနေလုံရတယ်သူကအခုဒီဘူဒိုဇာနဲ့အဲ့ဒီဟာတွေလိုက်ဖြူနေဟိုဟာဗာလေရဲကားတွေစက်ကားတွေပေါ့ဘူးကွာပြီးတော့ဟိုလမ်းကြားတွေမှာထားလာတယ်ဗျာအင်းကတော်တော်များတယ်
စံကြောင်မျိုးနဲ့ဗဟိုလမ်းမှာလဲစန့်ကျင်ဆန္ဒပြနေတဲ့လူငယ်တွေကိုအတန်ပုံမျက်ရည်ပုံတွေအကျဉ်းချင်းဖြိုခွင်းပြီးတော့လူနေတိုက်အထက်မြင့်တွေကိုလဲလောက်လေးကွာတွေဒုတ်တွေနဲ့လဲပြစ်ခတ်တာတွေရှိနေပါတယ်။အလားတူပဲဒီကနေ့ရန်ကုန်ကစန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တွေဘက်ကလိုက်လံနေနှင်းပြစ်ခတ်မှုတွေကြောင့်စံကြောင်မျိုးနဲ့ရန်ကြီးအောင်လမ်းမှာတဦး၊ရန်ကင်းမျိုးနဲ့ရန်ရှင်းလမ်းမှာတဦး၊တကုံစိတ်ကန်းယူစနောက်ဥယျာဉ်မျိုးတော်မှာတဦးကြီထိမှန်ပြီးတေဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။မင်းညာကဒလားမြို့နယ်မှာဖမ်းဆီးခံရတဲ့အမျိုးသမီး2ဦးကိုပြန်လွတ်ပေးဖို့တောင်းဆိုနေကြတဲ့လူတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီးစစ်တွေတုံးပြီးတော့ပြစ်ခတ်ဖြိုခွင်းမှုမှာတော့လူ၈ယောက်တည်ဆုံးပြီးတော့22ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြစ်ခတ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရတဲ့တွတ်ကြလှူရှားသူတို့ကဒီနေ့မနေ့ပိုင်းမှာ VOA ကိုပြောပါတယ်ဒီ
လိုမျိုးတက်တယ်ဖြစ်တာရဲတပ်၈ယောက်ကြာပါပြီ22ယောက်ခံရ22ယောက်ထိခိုက်ဒဏ်ရာရတာသူတို့ဆွဲသွားတာတော့9ယောက်လောက်ရှိခဲ့ကြသူတို့ဆွဲသွားတာကနပ်ရတယ်ကမပစ်ခံရတယ်ဖြစ်သွားတယ်ဖြစ်သွားတဲ့သူကိုဆွဲသွားတာအဲတချို့လူကခေါင်းတန်ရသူ့လူကကျတော့ရင်ဘတ်ထောက်ထွက်တန်ရတယ်သူ့ကကျတော့အဲ့လိုမျိုးစတော့ကျိုးသွားတာစတော့ချီကျိုးသွားတာသူ့လူကစ်ထွက်များပြီးတော့ဆုံးသွားတာပေါ့သူ့တန်ရတယ်နောက်ပြီးတော့ဒီစီးကုန်ပွတ်ထွက်တန်ရတယ်များတယ်ဗျရင်ဘတ်တန်ရတို့ခေါင်းတန်ရတို့စီးကုန်ပွတ်ထွက်တန်ရတို့အဲ့လိုမျိုးဖြစ်တာအဲအဲ့လိုမျိုးကျတော့များဆုံးသွားတာပေါ့ရှိတယ်ဒီအဲ့လိုဖြစ်တော့ဒီစနေနေ့ရောက်တော့အဲ့တင်ပါတို့ပေါုံတို့မျက်နာတို့အဲ့လိုမျိုးတွေမဖြစ်ရ
ဘူး။ဒလာမျိုးနဲ့မှာဖန်းစည်းခံရတဲ့အမျိုးသမီးနူးကိုပြန်လွတ်ပေးဖို့ရဲစခန်းကိုဝိုင်းပြီးတောင်းဆိုရကမနေ့ည12နာရီလောက်မှာစစ်တပ်နဲ့ရဲတွေကပစ်ခတ်မှုကြောင့်အရသာ10ဦးတေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။လူသေးလောင်းတဲ့ဒဏ်ရာရသူတချို့ကိုလည်းစစ်တပ်ကဆွဲယူသွားတယ်လို့ပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားအလုံးရင်တုံးပြီးတော့တနက်ကြီးအစ်စ်ရောဘာကြီးအတန်မိုင်းနေနဲ့တောက်ကြနေည12နာရီကျော်ကနေမနက်9နာရီထိဇက်တိုက်တရက်ထဲပြစ်ခဲ့တာဖြစ်ပါတယ်။ဆရာနာသိန်းစန့်ကျင်လှုပ်ရှားမှုတွေကိုရန်ကုန်ပါဝဲတခြားဒေသအသီးသီးကမြို့နယ်ရက်ွက်ကြီးရော်တွေမှာတနက်ကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွင်းပြီးတော့ရိုင်းနဲ့ဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်။ VOA ကနေရရှိတဲ့သတင်းတွေအရတော့မွန်လွယ်ပိုင်းအထိကိုဒီကနေ့တရက်ထဲမှာတင်ပဲမြန်မာနိုင်ငံတော်ဝန်သနတ်ကြီးကြောင့်တည်ဆုံးသူဟာ50ထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ။